ဒီဇင်ဘာလ5ရက်ဗုဒ္ဓနေ့မှာဝါရှင်တန် DC က National Cathedral ဘုရားကျောင်းမှာကျင်းပတဲ့အမေရိကန်ပြည်ထောင်စုရဲ့41ဆက်မြောက်သမ္မတ George H.W. Bush အတွက်နိုင်ငံတော်ဇာပနအခမ်းအနားကိုအထင်ကရအမေရိကန်နိုင်ငံရေးခေါင်းဆောင်တွေနဲ့ကမ္ဘာတစ်ဝှမ်းကလက်ရှိနဲ့အနားယူပြီးသားခေါင်းဆောင်တွေပါတက်ရောက်ခဲ့ကြပါတယ်။အပြည့်စုံကိုဒေါ်ခင်မျိုးသက်ပြောပြမှာပါ
။သမ္မတဟောင်းတွေဖြစ်ကြတဲ့ Jimmy Carter, Bill Clinton နဲ့ Barack Obama တို့ဟာလည်းလက်ရှိသမ္မတ Donald Trump နဲ့အတူကွယ်လွန်သူသမ္မတ George H.W. Bush ရဲ့ဇာပနအခမ်းအနားကိုတက်ရောက်လာကြပြီးကွယ်လွန်သူသမ္မတ Bush အတွက်သူ့ရဲ့သားဖြစ်သူ American ရဲ့43ဆမြောက်သမ္မတ George W. Bush ရဲ့ဂုဏ်ပြုအောက်မေ့ပွဲစကားတွေကိုနားထောင်ခဲ့ကြပါတယ်
။ The best father a son or daughter could have
ကျွန်တော်တို့သားတွေသမီးတွေအတွက်အကောင်းဆုံးဖခင်ကိုရခဲ့တာပါ။ညီမလေး Robin ကိုဖက်ထားရင်းမိမိလက်ကိုဆုပ်ထားတဲ့ဖဖေးရဲ့အပြုံးကိုအခုသူ့ကိုတန်တားရချိန်မှာပြန်မြင်အောင်မိပါတယ်။
ထိတ်ကြားထားတဲ့ Aetherol တွေနဲ့ပြည့်နေတဲ့ Cathedral ဘုရားကျောင်းရဲ့ခန်းမထဲမှာသမရဟောင်း Bush ကသူ့ဖခင်ရဲ့ဆုံးမစကားတွေကိုပြန်ပြောင်းပြောကြားခဲ့တာပါ
He showed me what it means to be a president who serves with integrity and leads with courage
ကိုတိုင်းပြည်နဲ့ပြည်သူတွေအပေါ်ရင်ထဲကနေနစ်ကာကချင့်မြှောက်ဖို့ဂုဏ်သိက္ခာရှိရှိနဲ့အရာရာကိုတတိရှိရှိဥဆောင်လုပ်ရမယ်ဆိုတာကိုသူကတင်ပြခဲ့ပါတယ်သူ့ရဲ့တမန်းကျောင်းစာအုပ်ထွက်ပေါ်လာတဲ့အခါမှာတော့ George H.W. Bush ဟာအမေရိကန်ပြည်ထောင်စုရဲ့ကြီးမြတ်တဲ့သမ္မတတယောက်ဖြစ်သလိုတပ်တမရေးကိစ္စရမှာအထူးကျွမ်းကျင်သူခက်ခဲတဲ့ကာလတွေမှာအောင်မြင်အောင်ဦးဆောင်နိုင်တဲ့ကာကွယ်ရေးဦးစီးချုပ်တယောက်ဖြစ်ုံမကအများလေးစားရတဲ့တိတ်ခါနဲ့တမာရေးရှိတဲ့သမ္မတတယောက်ဖြစ်တယ်လို့ရေးသားကြပါတယ
်။ကွယ်လွန်သူသမ္မတဘုတ်ကပြည်သူအတွက်တာဝန်ထမ်းဆောင်တာဟာဂုဏ်ရှိကြောင်းနဲ့လိုအပ်ကြောင်းတင်ပြခဲ့တယ်လို့သူကိုယ်တိုင်လည်းဒါကိုလက်တွေ့ပြသခဲ့တယ်လို့သားဖြစ်သူဘုတ်ကအမှတ်တရစကားပြောပါတယ်။ဒါအပြင်သူဖခင်ဟာမြင့်မြတ်တဲ့ဂုံတိတ်ခါရှိသူတူဖြစ်ကြောင်းပြောကြားနေကုန်းချုံရင်စတင်ငိုကြွေးခဲ့တာပါပရိသတ်ကသူ့ကိုလက်ခုပ်ဩဘာရှိခြင်းနဲ့ဂုံပြုခဲ့ကြပါတယ်ဇာပနာအခမ်းအနားမှာသမ္မတဒေါ်နယ်ထရမ့်ကအမှားစကားမပြောကြပေမဲ့အခမ်းအနားမလာခင်သူ့ Twitter ကနေ Bush မိသားစုနဲ့အတူရှိနေမှာဖြစ်ကြောင်းရေးသားခဲ့တယ်လို့ဗုဒ္ဓဘူးနဲ့ကျင်းပတဲ့ဒီအခမ်းအနားဟာဇာပနာအခမ်းအနားမဟုတ်ဘဲအသက်ရှင်ရှင်နဲ့ထူးခြားတဲ့ဘဝကိုဦးဆောင်ခဲ့တဲ့ကြည်ကျဲမြင့်မြတ်တဲ့ပုဂ္ဂိုလ်တဦးအတွက်ဂုံပြုတဲ့အခမ်းအနားဖြစ်ကြောင်းပြောကြားခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း30နီးပါးကသမ္မတတာဝန်ထမ်းဆောင်ခဲ့တဲ့ George H.W. Bush ဟာအသက်64နှစ်အရွယ်ပြီးခဲ့တဲ့တောက်ကြံလေးကကွယ်လွန်သွားတာဖြစ်ပြီးအခုသမ္မတ Bush အတွက်ကျင်းပတဲ့နိုင်ငံတော်ဇာပနအခမ်းအနားကိုလေးလေးစားစားတက်ရောက်လာကြတဲ့ Aetherol တွေထဲမှာတော့ Germany ဝန်ကြီးချုပ် Angela Merkel, Britain နိုင်ငံတာဝန်မင်းသား Charles, Jordan ဘင် Abdullah နဲ့ပိုလန်သမ္မတအန်ဇေဒူဒါတို့လည်းပါဝင်ပါတယ်။ကနေဒါဝန်ကြီးချုပ်ဟောင်း Brian Mulroney, American အထက်လွှတ်တော်အမဟောင်း Alan Simpson နဲ့သမ္မတ Bush ရဲ့အထုပ်ပတ်တိရေးသားသူတဦးဖြစ်တဲ့သမိုင်းပညာရှင် John Meacham တို့ဟာလည်းသမ္မတဟောင်း Bush အတွက်အောက်မေ့စကားပြောကြားခဲ့ကြတာပါ။သမ္မတ Bush 1989ခုနှစ်ကနေ1993ခုနှစ်ထိသမ္မတတာဝန်ထမ်းဆောင်ခြင်းကကနေဒါနိုင်ငံဝန်ကြီးချုပ်ဖြစ်ခဲ့သူ Mulroney ကတော့အမေရိကန်ပြည်ထောင်စုရဲ့ရာဇဝင်ကိုပြန်ပြီးကြည့်ရင်သမ္မတဟောင်း George H.W. Bush လောက်တတိပြောင်းမြောက်ပြီးစီကံကြည့်တဲ့ဂုံတိတ်ခါရှိတဲ့သမ္မတတယောက်မှသူမတွေ့ဘူးလို့ဆိုပါတယ
်။ I believe it will be said that in the life of this country, the United States, which is in my judgment,
အမေရိကန်ပြည်ထောင်စုဟာဒီမိုကရေစီမျှတည်ဆောက်ထားတဲ့အကြီးအကျယ်အမြင့်မြတ်ဆုံးသမ္မတနိုင်ငံတနိုင်ငံအဖြစ်ဒီကဘာပေါ်မှာဖျားသခင်ကပန်းစင်းထားတယ်လို့ကျွန်တော်မြင်ပါတယ်။ဒီအမေရိကန်ပြည်ထောင်စုရဲ့သမိုင်းတစ်လျှောက်ပြန်ကြည့်ရင်အင်ဂျီရောမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့သမ္မတတွေထဲမှာ George H.W. Bush လောက်တတိပြောင်မြောက်တဲ့စီကံကြီးတဲ့သိက္ခာရှိတဲ့သမ္မတတယောက်မှကျွန်တော်မတွေ့ဘူးသေးပါဘူး
။သမ္မတ Bush ရဲ့မိတ်ဆွေရင်းချက်တူဖြစ်တဲ့အထက်လွှတ်တော်အမဟောင်း Alan Simpson ကလည်းသမ္မတ Bush ဟာမွေးစားကနေတည်ဆုံသွားချိန်အထိမွေးရပါဂုဏ်သီးရှိပုဂ္ဂိုလ်တူဖြစ်တယ်လို့သတ်မှတ်ပါတယ်။သမ္မတဘုရားအထုပ်ပတ်တိရေးသားသူတူဖြစ်တဲ့သမိုင်းပညာရှင်မိုက်ကင်ကတော့သမ္မတဘုရားအမေရိကန်ရဲ့သက်ရှိထင်ရှားနောက်ဆုံးကျန်ရတဲ့မြင့်မြတ်တဲ့နိုင်ငံရေးခေါင်းဆောင်စစ်မှုထမ်းဟောင်းတူဖြစ်ပြီး1944ခုနှစ်ဒုတိယကမ္ဘာစစ်ကြီးအတွင်းကအသက်20အရွယ်ပစိဖိတ်ဒေသတွင်ဘုံကျဲတိုက်လင်းမှုဘဝနဲ့ဂျပန်တွင်အဖမ်းဆီးခံရမယ်အန္တရာယ်ကိုပါပနနတင်းရှောင်နှိုင်းရဲ့ဒူရီတဲကတူဖြစ်တယ်လို့ပြောပါတယ်။အခုသူကွယ်လွန်ချိန်မှာသူ့ရဲ့လေတရေဘဝလောက်ရတွေကိုအောက်မေ့တရိယာမိတယ်လို့1992တွင်အတွင်းဆိုဗီယက်နိုင်ငံပြိုကွဲချိန်အရှိနဲ့အနောက်ဂျာမနီပြန်လည်ပေါင်းစည်းချိန်ကာလတွေမှာသူပါဝင်လှုပ်ဆောင်ခဲ့တာတွေနဲ့အတူသ တန်တန်ပြသူဘဝလူမှုဘဝအားလုံးမှာအားလုံးပေါ်မှာအကျဉ်းသားနဲ့ဆက်ဆံတာတွေကိုတန်တားမိကြောင်းပြောကြားခဲ့ပါတယ
် He stood in the breach against heartbreak and hurt
သူဟာဘလောက်ပဲစိတ်နှလုံးကြေကွဲဝန်းနေပြီးထိခိုက်နာကျင်နေပါစေတခြားသူတွေအတွက်ဆိုရင်အမြဲပဲနားလည်မှုအပြည့်နဲ့နှွေးနှွေးထွေးထွေးနှစ်သိမ့်ပေးတဲ့သူဖြစ်ပါတယ်တယောက်ယောက်စိတ်ကြကြနေပြီဆိုရင်လည်းသူကအပြည့်လာပြီးအပိစကားပြောတတ်သူပါ
အမေရိကန်လန်လွှမ်းခြုံထားတဲ့တမရဘုရှေရုပ်ကလပ်ကိုလွှတ်တော်ဗဟိုခန်းမာရဲမှာတနင်္လာနေ့ညဘက်ကစပြီးအများပြည်သူဂါရဝပြုနိုင်အောင်စီစဉ်ပေးထားရကနေဗုဒ္ဓဖူးနေမှာတော့ National Cathedral ဖခင်ကျောင်းကိုတည်ဆောင်လာတာဖြစ်ပါတယ်လွှတ်တော်မှာလာရောက်ဂါရဝပြုကြတဲ့ပရိသတ်တောင်းနယ်ချီးပြီးရှိတဲ့ဂျာကစိတ်လှုပ်ရှားစေတဲ့ဖြစ်ရပ်တစ်ခုကတော့စစ်ပြန်တွင်နဲ့အတူကွယ်လွန်သူတမရဘုရှေကိုအလေးပြုဖို့အတွက်အသက်65နှစ်အရွယ်အထက်လွှတ်တော်အမတ်ဟောင်းဘော့ဘ်ဒိုးကသူရဲ့ဘိန်းတက်ကလထိုင်ပေါ်ကနေစူးစမ်းထရပြီးဂါရဝပြုခဲ့တာဖြစ်ပါတယ်။သမရဟောင်းဘုရှေရုပ်ကလပ်ကိုဗုဒ္ဓဘူးနေဖခင်ကျောင်းကအခမ်းအနားပြီးမှာပဲမေရီလန်းပြည်နယ်ကအန်ဒရူးဒေတာအခြေစိတ်စခန်းကိုတည်ယူခဲ့ပြီးလေးရက်စခန်းကနေတက်ဆက်ပြည်နယ်ဟျူစတန်မြို့ကိုပြန်ပြီးတည်ဆောင်ဖို့ Air Force 1လေယာဉ်မထွက်ခွာခင်အမြောက်21ချက်ပစ်ပေါက်ပြီးဂုံပြုခဲ့ပါတယ်။ကျယ်ပရင်းနေမှာတော့ Saint Martin Episcopal ဖခင်ကျောင်းမှာဝတ်ပြုဆုတောင်းပွဲကျင်းပပြီးJosh H.W. Bush တမရစာကြည့်တိုင်းနဲ့ပြရရှိရာ Texas A&M တက္ကသိုလ်ဝင်းထဲမှာရှိတဲ့ကွယ်လွန်သူတမရကတော်ဘာဘရာနဲ့တမီရောဘန်တို့ကိုမြှုပ်နှံထားရနေရမှာပဲဂူသွင်းတကြိုမှာဖြစ်ပါတယ်တမရထရမ့်ကဒီဇင်ဘာလ5ရက်ဗုဒ္ဓဖူးနေ့ကိုအများပြည်သူရုံးပိတ်ရန်နဲ့တနိုင်ငံလုံးဝန်းနေခြေကွဲပွဲနေ့ဖြစ်နေကြေညာခဲ့တာဖြစ်ပြီးအစိုးရရုံးအများစုကိုပိတ်ထားတယ်လို့ New York Stock Share ဈေးကွက်တွေတွေးထားတာဖြစ်ပါတယ်